ဥပါကစ္စတန်နိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းထိရောက်စွာရှင်ပြိုင်နိုင်တဲ့အတိုက်ခံကူစလေလောင်းမရှိပါဘူးလို့လက်ရှိသမရရှကက်မစ္စရီယော့ကပြန်နိုင်ရဖို့တည်ကြတော့ကိုရှိနေပါတယ်သမရမစီယူရော့ပ်ကအနိုင်ရဖို့ရှိနေတာကြောင့်မလို့ဘ ഹു ချုပ်ကိုင်တဲ့နိုင်ငံစနစ်ရှိနေပေမဲ့လည်းကုန်တွယ်ရေးနဲ့ယင်းနှိမ့်ညွှန်မှုအပောင်းဝင်လူကြိုက်များတဲ့ပြည်ရင်ကြောင်းလဲမှုတွေကိုဆက်လုပ်နိုင်မယ်လို့ခန့်မှန်းထားပါတယ်။အသက်64နှစ်ရှိဖြစ်တဲ့သမရမစ္စရီယော့ပ်ကဒီရုရှားနဲ့အနောက်နိုင်ငံတွေရဲ့အကူအညီနဲ့တန်ဃာဇာတပေါ်ကျွေတန်းကြီးမှာပြည်ရင်ကြောင်းလဲမှုကိုဆက်လက်လှုပ်ဆောင်ပြီးတော့ဥပဒေစံလွတ်လပ်ရေးရပြီးပထမဆုံးတက်လာတဲ့သမရအစ္စလမ်ကရစ်မော့လက်ထက်မှာလှုပ်ဆောင်ခဲ့တဲ့ပြည်ရင်ကြောင်းလဲမှုတွေကိုဆက်လက်အကောင့်ထည့်ဖော်နေတာဖြစ်ပါတယ်။သမားဟောင်းကရစ်မော့ဖက်ထက်တုံးကဖန်စီခံရတဲ့တိုက်ခန့်နိုင်ငံရေးသမားတွေကိုဆွတ်ပေးလိုက်ပြီးတော့တိုင်းပြည်တွင်းမှာဩဇာကြီးမားတဲ့လူမျိုးရေးဌာနကိုလည်းသူ့လက်အောက်မှာထားလိုက်ပါတယ်။ဒါမှမဟုတ်လူကြီး34တန်းရှိပြီးတော့မွတ်စလင်အများစုရှိတဲ့တိုင်းပြည်တွင်းမှာသမားကိုထိရောက်စွာရှင်ပြန်နေတဲ့တိုက်ခန့်ခေါင်းဆောင်ကပုံမလာခဲ့ပါဘူး။သမားနဲ့ရှင်ပြန်မှုရွေးချယ်ခံရတဲ့ကုစင်လောင်း၄ဦးဟာလည်းသမားကိုထောက်ခံတဲ့နိုင်ငံရေးပါတီတွေကရွေးချယ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျ။